ဘာလင်တိုင်းပြိုကျသွားတာနှစ်ပေါင်း30ပြည့်ချိန်အထိအမေရိကန်နဲ့မဟာမိတ်တွေဟာအားကြီးတဲ့ကွန်မြူနတီချမ်းသူတွေကိုရင်ဆိုင်နေရဆဲဖြစ်ပြီးတွက်လက်တဲ့ကဘာအနေနဲ့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေကိုဆက်ပြီးခုခံကာကွယ်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ရုရှားနိုင်ငံဟာအိမ်နီးချင်းတွေကိုကျူးကျော်ပြီးနိုင်ငံရေးအတိုက်အခံတွေကိုနှိမ်နင်းနေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့တော်ကအထင်ကရဘရန်ဒန်ဘော့ဂိတ်နားမှာတောက်ချာနေကပြောတဲ့မိန့်ခွန်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောသွားပါတယ်။ရုရှားကျူးကျော်မှုကိုဆန့်ကျင်တဲ့ခရိုင်းမီးယန်းတပ်တော်တွေနဲ့ယူကရိန်းနိုင်ငံသားတွေကိုရုရှားအနာဘိုင်တွေကရဲတွေနဲ့ဝန်ဖန်တာနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်နေတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တရုတ်နိုင်ငံကိုလည်းဝန်ကြီးပွန်ပေယိုကဥပဒေပြောဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာအာဏာရှင်အမြင်သစ်တစ်ခုကိုပုံဖော်နေတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာတရုတ်လူထုကိုဖိနှိပ်နေတယ်၊ဝေဖန်သူတွေကိုခီးသွွာလာခြင်းမပေးဘဲပိတ်ပင်နေ၊ပြည်ပမှာခိုလုံမှုကြိုးစားတဲ့ရှင်ကျန်းဒေသကတရုတ်မွတ်စလင်တွေကိုဟန်တားနှောက်ယှက်တယ်လို့ဝန်ကြီးပွန်ပေယိုကဆက်ဆွဲပြောဆိုပါတယ်။ဘာလင်တိုင်းပြိုကျသွားတဲ့နှစ်30ပြည့်အထိမ်းအခမ်းအနားတက်ဖို့ဝန်ကြီးပွန်ပေယိုဒီတိရမတ်တွင်ဂျာမနီမှာရောက်နေတာပါလွန်ခဲ့တဲ့နှစ်30ဒီကနေ့1989ခုနှစ်ဒိုမာလ9ရက်နေ့မှာဂျာမနီနိုင်ငံကိုအရှိန်အဟောင်ပိုင်းခြားထားတဲ့ဘာလင်တိုင်းကြီးပြိုကျသွားပြီးအဲဒီနောက်ပိုင်းဥရောပမှာကွန်မြူနစ်ဝါဒကြာဆုံးသွားတယ်လို့အဆုံးမှာတော့ဆိုဗီယက်ပြည်တော်စုလည်းပြိုကွဲသွားပါတယ်